ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာအင်္ဂါနေ့ကကစားခဲ့တဲ့ AFC အမျိုးသမီးအာရှဖလာအတွက်အုပ်စုဒီခြေစစ်ပွဲမှာအင်ရှင်ဗီယက်နမ်အသင်းကမြန်မာအသင်းကို2-0ဂိုးမရှိနဲ့နိုင်ပြီးတော့ဘောလုံးပွဲကိုတတ်သွားပါတယ်အုပ်စုတွေကအရင်ပွဲစဉ်တွေမှာအရှုံးမရှိခဲ့ကြတဲ့မြန်မာအသင်းနဲ့ဗီယက်နမ်အသင်းတို့ပွဲစားတွေကအချိန်အနည်းကန်ခဲ့ကြပါတယ်ပွဲစားပြီးမိနစ်30လောက်မှမတ်ဝင်းသိင်္ဂီထွန်းတည်လာတဲ့ဘောလုံးကိုနော်အဲလိုဝါဖောကသွင်းဖို့ကြိုးစားခဲ့ပေမဲ့ဂိုးတိုင်ဘားကိုထိပြီးဂိုးလွှဲခဲ့ရပါတယ်ပထမပိုင်းမှာနှစ်ဖက်လုံးဂိုးမသွင်းနိုင်ခဲ့ပေမဲ့ဒုတိယပိုင်းမှာတော့ဒီဗီယက်နမ်ဘက်ကဖိကစားတဲ့အတွက်နှစ်ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်ပထမပိုင်းနာဝီဘက်မှာမြန်မာအသင်းကစားပုံအတွက်ခုံယူတယ်လို့မြန်မာအသင်းနီးပြားက AFC သတင်းကိုပြောပါတယ်ဒုတိယပိုင်းမှာတော့ဗီယက်နမ်ဘက်ကအပေးအယူအချိတ်ဆက်ပုံမိခဲ့တယ်လို့သူကပြောပါတယ်အင်္ဂါနေ့ကပွဲဟာမြန်မာနဲ့ဗီယက်နမ်အသင်းတို့၄နှစ်အတွင်းမှာ6ချိန်မြောက်ကစားတဲ့ပွဲဖြစ်ပါတယ်အရင်ပွဲတွေတုန်းကလည်းမြန်မာကဗီယက်နမ်ကိုမနိုင်ခဲ့ပါဘူးအခုတော့ဗီယက်နမ်အမျိုးသမီးအသင်းဟာအုပ်စု D ရဲ့အုပ်စုဘူးအဖြစ်နိုင်ပြီးတော့ဘောလုံးပွဲကိုတက်သွားပါပြီ19ချိန်မြောက် AFC အာရှဖလားအမျိုးသမီးဘောလုံးပွဲကတော့2018ခုနှစ်ကြမှာဂျော်ဒန်နိုင်ငံမှာကျင်းပမှာဖြစ်ပါတယ်